ကဲ့စိတ်ချမ်းသာရေးထေကုဆရာဝန်ကြီးဒေါက်တာဆိုမဲခင်ဗျာကျွန်တော်တို့ဒီကုကိုကိုအဆုံးစီရင်ပေါ့ဆရာနော်ဖြစ်တဲ့အနေထားကမြန်မာနိုင်ငံမှာအဖြစ်များလာလားဆရာကြီ
းဒီတန်နဲ့ပြောရင်တော့ World Population Review ဆိုရလေသူကအဲ့ WHO reference ကိုယူပြီးတော့ခန့်မှန်းထားတာပေါ့မြန်မာနိုင်ငံမှာကုကိုကိုအဲ့လိုအဆုံးစီရင်တဲ့ဖြစ်စဉ်ကလူတစ်သိန်းမှ9ယောက်လောက်ရှိတယ်ပေါ့နော်ဒါက2018 2019မှာထွက်တဲ့ data အရပေါ့အဲ့ဒါကအရင် data တွေနဲ့ရှင်လိုက်လို့ရှိရင်တော့နည်းနည်းလေးတော့တက်လာတဲ့အနေအထားတော့ရှိပါတယ
်ဟုတ်ကဲ့ဆရာဘာကြောင့်မလို့အခုလိုမြန်မာနိုင်ငံမှာပေါ့နော်ဒီကိုကိုကိုအဆုံးစီရင်တာတွေဖြစ်နေရတာလဲဆရာ
ကိုကိုအဆုံးစီရင်တဲ့ဖြစ်စဉ်ကတော့ကျွန်တော်တို့တနိုင်ငံနဲ့တော့မဟုတ်ပါဘူးနော်ဒီကမ္ဘာလုံးမှာတော့တကယ်ပြဿနာကြီးတစ်ခုဖြစ်နေတာပေါ့အဲ့တော့မြန်မာနိုင်ငံအပါအဝင်တခြားနိုင်ငံတွေမှာပေါ့နော်ဒီကိုကိုအဆုံးစီရင်တဲ့ဖြစ်စဉ်တွေကအဓိကဖြစ်တာကတော့ဖြစ်စဉ်တွေအားလုံးရဲ့90ရာခိုင်နှုန်းလောက်ကတော့ဒီစိတ်ကျမ်းမာရေးပြဿနာကြီးပေါ့အခြေခံပြီးဖြစ်တာများပါတယ်။ဒါပေမဲ့တကယ်တမ်းတော့အချက်လက်တွေအများကြီးပေါ်မှာအခြေခံပြီးတော့ဖြစ်လာတဲ့ကိစ္စတွေဖြစ်ပါတယ်။အဲတော့စိတ်ကျမ်းမာရေးပြဿနာကြီးတဲမှာတခါအဓိကကဒီစိတ်ကြယောဂပေါ့။နောက်စိတ်ဖောက်ပြန်တဲ့ယောဂတွေရဲ့အရက်နဲ့မူရည်စည်းဝါပြဿနာတွေရှိတယ်။နောက်ကိုယ်ရည်ကိုယ်သွေးပိုင်းဆိုင်ရာအကဲကဲပြဿနာရှိတဲ့ကိစ္စတွေ။နောက်တခြားသောစိတ်ကျမ်းမာရေးပြဿနာတွေပြီးရင်နာတာရှိယောဂတွေဒီကန်ဆာယောဂမျိုးတို့ကိုဘခက်တာကိုကိုလို့မပြောင်းနိုင်တဲ့ဟာမျိုးနောက်ငါကြင်မှုဝင်တာအရင်ခံစားရတဲ့ယောဂမျိုးတွေဒီလိုရှိရင်ဒီကိုကိုအဆုံးစီနေဖြစ်စီနေတဲ့ဆက်နွယ်တာကိုတွေ့ရပါတယ်နောက်ငူရေးပိုင်းဆိုင်ရာစီးပွားရေးပိုင်းဆိုင်ရာနောက်ကိုရဲ့ကိုရေးကိုယ်တာအခက်အခဲပြဿနာပေါ်မူတည်ပြီးတော့မှဒီကိုကိုအဆုံးစီနေတဲ့ဖြစ်စီနေပေါ်လာကြတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးဒီဖြစ်ရခြင်းအကြောင်းရင်းပေါ့နော်အခုလိုမျိုးစုံရှိနေတဲ့အတွက်ဘလို့မျိုးပေါ့နော်အခုလိုဒီကိုကိုကိုအဆုံးစီနေတာနဲသွားအောင်လုံနိုင်မဲ့နေထားမျိုးရှိလဲဆရာကြီး
။ကျောင်းရင်းတော်မူနေတာပေါ့နော်။ဒီကျွန်မတန်းမာရေးဖို့ရပေါ်ဆောင်ထားတဲ့နည်းလမ်းလေးရှိပါတယ်။အဓိကကြတာကတော့ဥဆောင်မှုလုပ်ပြီးမဲ့အခန်းကဏ္ဍပေါ့နော်။ဒီကိုယ့်ကိုယ်ဆုံးရှင်နဲ့ဖြစ်စဉ်တွေပြဿနာတွေရှိနေပြီးဖြေရှင်းဖို့လိုနေပြီးအဲ့ဒါမျိုးတွေကိုဒီအဓိကတာဝန်ရှိတဲ့သူတွေကသုံးဖြတ်ချက်ချမှတ်ပြီးဖို့အဲ့တော့အဲ့မှာဘယ်သူတွေပါမလဲဆိုလို့ရှိရင်ဒီ authority figures တွေပါမယ်။နောက်ပညာရေးပိုင်းဆိုင်ရာကျွမ်းကျင်တဲ့သူတွေပါမယ်။နောက်ပုဂ္ဂလိကအခန်းကဏ္ဍနဲ့ဒီအများပြည်နဲ့ဆိုင်တဲ့ကဏ္ဍအဲ့ဒီမှာတာဝန်ရှိတဲ့သူရဲ့ဥပပေါင်းပါဝင်မှုကနံပါတ်1အရေးကြီးဆုံးပေါ့နော်။နောက်တစ်ခုကတော့သူတို့ရဲ့ဥဆောင်မှုပေါ်မူတည်ပြီးတော့ကျွန်တော်တို့ဒီကတ္တနာတွေဖြည့်ရှင်းဖို့နည်းလမ်းတွေပေါ်ဆောင်ဖို့လိုမယ်။နောက်ဒီကိစ္စနဲ့ပတ်သက်လို့အားကိုမျှော်မှန်းပြီးလုပ်မှလည်းဥမာကိုယ့်ကိုယ်ဆုံးရှင်နဲ့ဖြစ်စဉ်ဘယ်နှစ်နှစ်တည်းမှာဘယ်လောက်ရှော့ချမလဲ။နောက်အဲ့ဒီလုပ်ခဲ့တဲ့ဟာတွေဘယ်လိုအခြေအနေရှိတယ်လဲပြန်ပြီးတော့သုံးသပ်တာမျိုးတွေလုပ်ဖို့လိုမယ်။အဲ့တော့ကိုယ့်ကိုယ်ဆုံးရှင်နဲ့ဖြစ်စဉ်တွေဘာကြောင့်ဖြစ်တယ်လဲ။ယောဂရီရောင်းဖြစ်တာဒီယောဂရီကျွန်တော်တို့ဘယ်လိုရှာဖွေမလဲကုသမလဲကာဝယ်ပေးမလဲဒါတွေလုပ်ဖို့လိုမယ်ကျွန်တော်တို့ကကိုယ့်ကိုယ်ဆုံးရှင်တဲ့အခါမှာအသုံးပြုတဲ့နည်းလမ်းတွေရှိတာပေါ့နော်ဈေးဝါလုံညုံတောက်တာတို့ဒါတွေကိုကျွန်တော်တို့ဘယ်လိုတားဆီးမလဲနောက်ဒီမီဒီယာအသီးသီးကနေပြီးတော့တတိယအချက်လက်တွေတာဝန်တိတိတာဝန်ရှိရှိနဲ့ပေါ်ပြတတိယရေးသားထုတ်ပြန်မှုပြီးလို့ရှိရင်ကာဝယ်တားဆီးမှုနဲ့ပတ်သက်ပြီးတော့လည်းတတိယနေ့ပေါ်ပြပေးမှုပြီးရင်ဒီလူငယ်ဘဝတွေကနေလူကြီးဘဝတည်တည်ဖြစ်စဉ်အသီးသီးမှာကာလကတည်းကရေလို့ဖို့ဘာလို့လုပ်မလဲဆိုလို့ရှိရင်ကြောင်းကျမ်းမာရေးမှာကျွန်တော်စိတ်ကျမ်းမာရေးဌာနကြီးထည့်သွင်းလုပ်သွားမယ်။နောက်တစ်ခုကပြဿနာဖြေရှင်းတဲ့နည်းလမ်းတွေထည့်သွင်းပင်ကြားတာကြီးလုပ်သွားမယ်။နောက်တစ်ခုကတော့ပြောခဲ့တဲ့စိတ်ကျမ်းမာရေးပြဿနာကြီးပေါ့နော်။စောစောစီးစီးပြီးဖို့စောစောစီးစီးကုသဖို့လိုအပ်တဲ့နေရာကိုလွှဲပေးဖို့ကျမ်းမာရေးဆောင်ဆောင်မှုစနစ်ကိုပြည်ပြည်ပြင်းပေါ်ဆောင်ပေးဖို့လိုမယ်။အဲ့တော့ဌာနပေါင်းစုံလက်တွဲပါဝင်ပြီးလုပ်ဆောင်သွားမှာပဲအချင်းဒီအောင်မြင်ပါလိမ့်မယ
်။ဟုတ်ကဲ့ဆရာကြီး။နောက်တစ်ခုကတော့ဒီလူနာတွေဘက်အပိုင်းပေါ်ဆရာနော်။ဘလိုလက္ခဏာမျိုးတွေနဲ့အခုလိုဒီကိုကိုကိုအဆုံးစီရင်လေးရှိလဲဆရာအဲ့လိုလက္ခဏာတွေပေါ်လာရင်သတိထားဖို့ပါဆရာနော်
ဒီတယောက်ဒီကိုကိုကိုအဆုံးစီရင်ဖို့တွေးတွေပေါ်လာပြီဆိုလို့ရှိရင်ဖွင့်ပြီးပြောကြတယ်တိုင်ပင်ကြတယ်သူတို့ရဲ့အပြောဆိုအပြုအမူစိတ်ခံစားချက်အပြောင်းလဲလေးပြလာရရှိပေါ့ဥပမာဆိုလို့ရှိရင်သူမနေချင်တော့တာတော့ကိုကိုတကူကိုအတန်းအနေအထီးကြအောင်လုပ်ခဲ့ချင်တာလို့ထုတ်ပြီးတော့ပြောတယ်နောက်သူ့အတွက်ဒီလောကကြီးမှာနေထိုင်ရတာဘလို့မှအဆင်မပြေတော့ဘူးဒါမှမဟုတ်ရှိရင်သူဒီအလုံးအတွက်ဝန်တော့ဝန်ဘူးလို့ဖြစ်နေပြီသူ့အတွက်တခြားလူမြတ်ရောနီးလမ်းမရှိဘူးသူပြဿနာကြီးဖြစ်ရှင်းမှုနီးလမ်းမရှိဘူးဒါမျိုးတွေပြောလာပြီဆိုလို့ရှိရင်တတိထားဖို့တော့လူမဲ့နောက်တစ်ခုကသူ့ရဲ့အပြုအမူပဲပေါ့နော်ဒီအရက်တို့မူရစီဝါတို့အရင်တော့မတုံးမှုတဲ့လူတွေကတုံးလာမယ်တုံးနေတဲ့လူတွေကပို့ပြီးတော့တုံးလာမယ်နောက်တစ်ခုကကိုယ့်ကိုယ်ဆုံးရှင်မှုနီးလမ်းတွေကိုစဉ်းစားတယ်ရှာတယ်ပြီးရင်လူတွေနဲ့ကျွန်တော်တို့မနီးတာမျိုးတွေဖြစ်လာတတ်တယ်တချို့တွေကကြတော့ကိုယ့်ကိုယ်ကိုဒီလိုလုပ်တော့မလဲဆုံးဖြတ်ပေးပြီဆိုလို့ရှိရင်ဒီစေနတာချင်းတွေကိုလိုက်ပြီးတွေ့ရလို့ပြောရဆိုတော့နှုတ်ဆက်တာမျိုးကြီးရှိတတ်တယ်။နောက်ကိုတန်မိုးထားတဲ့ပိုင်ဆိုင်တဲ့ပစ္စည်းလေးပလိုက်တာမျိုးကြီးလုပ်လာတယ်။ပြီးရင်သူ့ရဲ့စိတ်ခံစားချက်ပေါ့နော်။စိတ်သက်ကြတာလို့ စိုးရင်စိတ်များလာတာတို့နောက်အရင်လုံးနေတဲ့အလုပ်တွေကိုစိတ်ဝင်စားမှုမရှိတော့တာတို့စိတ်တူတာတို့ဒေါသကြီးတာတို့ဖြစ်လာတတ်တယ်။တချို့တွေကကြတော့ဥမာစိတ်ကြဝေဒနာဖြစ်နေလူတရားပေါ့နော်စိတ်တက်ကြနေတယ်။ဒါပေမဲ့ရုပ်တရက်ပြန်ပြီးကောင်းသွားတဲ့အနေအထားမျိုးရောက်သွားတယ်။ဒါဖြစ်လို့လည်းတော့ကိုယ့်ကိုယ်ကိုဒီလိုတစ်ခုခုလုံးလိုက်တော့မှလုံးဆုံးဖြစ်လာလို့ရှိရင်သူ့ရဲ့အပြုအမူတွေကရုပ်တရက်တောင်းလဲသွားတာမျိုးကြီးရှိတယ်။အရင်အရေးကြီးတဲ့အချက်ကတော့ကိုယ့်ကိုယ်ကိုအဆုံးစီရင်နေဆိုတာကကိုယ်ခံစားနေရတဲ့ပြဿနာကိုဖြေရှင်းမှုအတွက်မှန်ကန်တဲ့နည်းလမ်းမဟုတ်ပါဘူးပေါ့နော်ဒါတော့ကျွန်တော်အဓိကပြောချင်ပါတယ်အဲ့လိုဂျင်းနဲ့ကြက်တဲ့ရောက်သွားတဲ့လူတယောက်ရဲ့အတွေးခေါ်ပြီးအချူနဲ့အမဲနှမျိုးပဲရှိရတယ်လောကကြီးမှာသူဆက်နေမလားမနေဘူးလားဒီလိုဆုံးဖြတ်တဲ့ပဲရှိတယ်ဒီကြားရရနေပြီးတခြားတင့်တော်မှန်ကန်တဲ့ဘယ်နည်းလမ်းရှိမလဲဆိုတော့စဉ်းစားရကြက်နေတယ်အဲ့တော့ကို့မှာအခက်အခဲကြီးရှိလာပြီလို့ရှိရင်ကို့ပွင့်ဟတိုင်ပင်လို့ရတဲ့လူတွေကြီးကိုတိုင်ပင်ပေးဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ပဝင်းစီအနေနဲ့ဘယ်လိုမျိုးသူတို့ကိုဝိုင်းကူညီပေးတယ်လဲဆရာကြီး
ဒီနေဘောမူတည်တာပေါ့နော်ဒီအဓိကကတော့စိတ်ချမ်းမကြီးတက်တနာရှိနေတယ်လို့ထင်ရင်ဒါမှလို့ရှိရင်ရှိနေခဲ့တယ်ဆိုလို့ရှိရင်တက်ကြွန်းနားလေသူတွေဒီမှာလိုအပ်တဲ့ကုသမှုတွေခံယူဖို့အတွက်ကိုတိုက်တွန်းနေပါတယ်စိတ်ချမ်းမကြီးတက်တနာမှုလို့လူတွေအတိမခံဘူးအဲ့ဒါကြောင့်မလို့နောက်တွန့်နေတဲ့ကုသမှုမခံဘူးဆိုလို့ရှိရင်နောက်ဆက်တဲ့တက်တနာပေါ်လာတယ်ဒါမျိုးဆိုလို့ရှိရင်ကျွန်တော်တို့ကဖြေးမှကုညီပြီးတော့လိုအပ်တဲ့ကုသမှုတွေရဖို့အတွက်လုပ်ပေးတင်တယ်နောက်ကုညီတော့အခက်အခဲတွေပါဆိုလို့ရှိရင်သူ့ကိုဒီချာခနာနေတဲ့ပံ့ပိုးမှုတွေပြီးမယ်နောက်လူကြောက်ကိုယ်ကိုအဲ့လိုမျိုးလက်တလောလုပ်ဖို့ပြုဖို့အနေထားရှိနေပြီဆိုရင်သူ့ကိုဖြောင်းမြပေးတာလို့ဒါစီပေးတာလို့ကျမ်းမာရေးတောင်းဆောင်မှုတွေရောခေါ်သွားပေးတာလို့ကိုယ်လိုတဲ့အကူအညီပေးတာလို့အဲ့လိုမျိုးဖြေးမှပြီးကူညီပေးမယ်ဆိုလို့ရှိရင်တော့အတိုင်းအတာတစ်ခုဒါစီပေးနိုင်ပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ